ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့နိုရင်ဒုက္ခသည်စခန်းကိုပိတ်သိမ်းလိုက်ပြီးတော့အဲ့ဒီစခန်းမှာရှိတဲ့အိမ်တော်စုတွေအားလုံးကိုနိုရင်ကျေးရွာအနီးမှာပဲပြန်ပြီးတော့နေရာချထားပေးခဲ့ပါတယ်။ဒီလိုမျိုးပိတ်သိမ်းတာကတော့စခန်းမှာနေထိုင်သူတွေရဲ့သဘောတူညီချက်အရဆောင်ရွက်တာဖြစ်တယ်လို့သူတို့ရဲ့လိုအပ်ချက်တွေကိုလည်းဆက်ပြီးတော့မှကူညီဆောင်ရွက်ပေးသွားမှာဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးကပြောပါတယ်။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့2012ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပွားတဲ့ပြိပကကြောင့်ဖွင့်လှစ်ခဲ့တဲ့ကြောက်တော်မျိုးနယ်နိဒင်ရွာအနီးက IDP ခေါ်ဒုက္ခသည်စခန်းကိုတင်းငွေနေနေကပိတ်သိမ်းလိုက်တာဖြစ်ပါတယ်။စခန်းပိတ်သိမ်းလိုက်တဲ့အချိန်လေးကိုရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါက်တာအောင်သူရိန်ကအခုလိုပြောပါတယ
်။သူတို့ကတော့အဲ့နိဒင်ရွာဖေးမှာပါနော်အဲ့လိုမျိုးကမ်နဲ့နေနေတာနေပြီးတော့အခုကတော့အဲ့နိဒင်ရွာနားမှာပါပဲဖေးမှာပဲအိမ်ကိုပြန်ဆောက်ပေးပြီးတော့ကျွန်တော်တို့နေရာပြန်ချပေးတာပေါ့ခင်ဗျာဟုတ်ကဲ့ကျွန်တော်တို့အဲ့မှာအိမ်အောင်စုက85စုလောက်ရှိတယ်နောက်လူကြီးဆိုရင်တော့980လောက်ရှိမှာပေါ့လူကြီးအေးလုံးချင်းအိမ်လေးတွေပေါ့85လုံးမိသားစုတစုတည်းအိမ်တစ်လုံးပေါ့နော်အဲ့ဒါလေးကျွန်တော်တို့ဆောက်ပေးထားတာရှိတယ်အဲ့မှာပြီးတော့အဲ့ထဲမှာကျွန်တော်တို့လမ်းလေးတွေပါလေးတွေပါတယ်နောက်လိုမျိုးပေါ့တခြားဒီလိုအပ်မဲ့ဟာလေးတွေဝိုင်းဝန်းပြီးတော့လုပ်ပေးထားရှိတယ်ခင်ဗျာပြောမယ်ဆိုရင်ဒီပြည်တော်စုဆိုရပါတယ်ပြည်နယ်ဆိုရလည်းပါတယ်ပေါ့နော်ပြီးတော့အဲ့ IDP တွေကိုယ်တိုင်ပေါ့နော်သူတို့နဲ့လည်းညီနိုင်တယ်ပြီးတော့အဲ့မှာရှိတဲ့ရွာပေါ့နိဒင်ရွာပေါ့နော်ဘာလို့သူတို့ရွာမှာဟိုဘေးမှာထားတာ哦အဲ့ဒါအဲ့နိဒင်ရွာနဲ့လည်းကျွန်တော်တို့ညီနိုင်တယ်ဘာလို့ညီနိုင်ပြီးတော့ဆောင်ရွက်တာပါခင်ဗျာဟုတ
်နိဒင်စခန်းပြန်လည်နေရာချထားရေးအတွက်ဆောင်ရွက်ရမှာရေရှည်ဘဝရက်တည်ရေးအတွက်ပါလှုပ်ဆောင်ပေးသွားမှာဖြစ်ကြောင်းဒေါက်တာအောင်သူရိန်ကဆက်ပြောပါတယ
်သူတို့ဒီအလုပ်ကိုင်ခွင်လန်းလေးတွေနောက်တစ်ခါဒီကျွန်တော်တို့ဒီသူဟိုတခြားပေါ့လိုအပ်မဲ့ပညာရေးပါညာပေါ့နော်အဲ့ဒီအတွက်ကိုပါကျွန်တော်တို့ကဒီရေရှည်အတွက်ကိုဆောင်ကိုရေရှည်ဆိုတာအထက်ကိုဘယ်လိုခေါ်မလဲသူတို့ရောပေါ့သူတို့ရည်တည်နိုင်သွားတဲ့အချိန်တစ်ခုထိပေါ့နော်အဲ့ဒါလေးတွေကိုကျွန်တော်တို့ကဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးသွားမှာပါခင်ဗျာဟုတ
်ညစ်တင်စခန်းတာဝန်ခံဦးကျော်အေးကစခန်းပိတ်သိမ်းပြီးနေရာတစ်ကိုပြောင်းရွှေ့တာနဲ့ပတ်သက်လို့အခုလိုပြောပါတယ
်ကျွန်တော်တို့မဟုတ်ပါကျွန်တော်ဘက်ကသဘောတူညီချက်ကိုရည်စည်မှလုပ်တာပါလောလောနဲ့တော့ဒီမှာတော့ဟိုအလီကောင်းလူသားတို့ဘာလို့ရတာတော့ဆန်ပြေတာတော့ရှိပါတယ်အကြီးကလောဆဲမှာကဟိုအပမွန်ဝန်ရောက်ဆိုင်ရတဲ့ဒီစားနေချာတော့ပါတော့ဒီလုံငယ်ပိုင်းသိစားလို့ပါဒီအနေနဲ့ပြောရရင်ကျွန်တော်တို့ရေးပါဒါတရားစီရင်မနေရလို့ကျွန်တော်တို့ဒီဒေါက်တာဦးသိန်းကိုပြောဆောက်လိုက်ပါတယ်တောင်းပါ
စခိုင်းပြည်နယ်အတွင်းမှာ2012ခုနှစ်ပြိပခဖြစ်ပွားပြီးတဲ့နောက် IDP ဒုက္ခသည်စခန်း19ခုဖွင့်လှစ်ခဲ့ပြီးကော်ဖီအာနာကော်မရှင်ရဲ့အကြံပြုချက်အရစခန်းတွေပိတ်သိမ်းဖို့အတွက်ဆောင်ရွက်နေတာဖြစ်ပါတယ်လောလောဆယ်2019ခုနှစ်အတွင်းကရံပြဲမြို့နယ်တန်းရွာရှိစခန်းကြောက်ဖြူမြို့နယ်ကကညင်တော်စခန်းပေါတော်မြို့နယ်ကျင်းဒီပြင်ကမင်းသာဖာစခန်းတစိတ်တစ်ပိုင်းကိုပိတ်သိမ်းခဲ့ပြီး2018ခုနှစ်မှာတော့ကြောက်တော်မြို့နယ်ကနိဒင်စခန်းကိုပိတ်သိမ်းခဲ့တယ်လို့မြေပုံမြို့နယ်တောင်ပေါ်စခန်းကမိသားစု600လောက်အနက်က100လောက်ကိုရွှေ့ပြောင်းထားပြီးဖြစ်ပါတယ်ရွှေ့ပြောင်းဖို့ညှိနှိုင်းနေတဲ့စခန်းတွေကတော့စစ်တွေမြို့နယ်ကတက်ကယ်ပြင်စခန်းကောင်းတုတ်ကစခန်း1နှစ်နဲ့ကြောက်ဖြူမြို့နယ်ကကြောက်တလုံးစခန်းတို့ဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လကုန်ပိုင်းကဖြစ်ပွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်း ARSA အကြမ်းဖက်တိုက်ခိုက်မှုတွေကိုအစိုးရလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့တဲ့နောက်ပိုင်းမှာလူ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်သွားကြောင်း UNHCR ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကထုတ်ပြန်ထားပါတယ်ဒီအပိုင်းတွေအတွင်းမှာတော့ AISA အဖွဲ့ကထပ်မံတိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်မောင်တော်မျိုးနယ်အတွင်းမှာလုံခြုံရေးတင်းကျပ်ထားပါတယ်